တရိုင်းငလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်ရေးသဘောတူစာချုပ်မှာလက်မှတ်ရေးထူထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့ NCASEAO Summit တတိယကြိမ်မြောက်ထေတီစည်းဝေးကိုထိုင်းနိုင်ငံတွင်းမှာပဲ၄ရက်တိုင်ကျင်းပရမှာတော့တိုင်းနာလက်နက်ကိုင်အဖွဲ့အားလုံးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ရေးအပါအဝင်အဖွဲ့အတွင်းစုဖွဲ့မှုကိစ္စရပ်တွေကိုဆွေးနွေးဆုံးဖြတ်ခဲ့တယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ဒါပြင်ရှေ့မဆက်နိုင်မဲနဲ့တက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့အ мян ဆုံးညှိနှိုင်းသွားဖို့ကိုလည်းဆုံးဖြတ်ခဲ့ကြပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကသတင်းပေးပို့ထားပါတယ်။
ဒီကနေ့ကျင်းပပြီးစီးခဲ့တဲ့ NCA ပြည်ရလက်နက်ကိုင်ဖွဲ့စည်းထိပ်သီးခေါင်းဆောင်အစည်းအဝေးတွင်ဆုံးဖြတ်ချက်ကိုတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပူးစင်ကျွန်းကပြောပါတယ
်။တနင်္ဂနွေလပြစ်ခတ်တိုက်ခတ်မှုရဆဲသဘောတူစာချုပ်ထဲမှာလက်မမရေးထိုးထားသေးတဲ့အဖွဲ့တွေလည်းဒီငြိမ်းချမ်းလုပ်ငန်းစီမှာပါလာနိုင်ဖို့အတွက်တနင်္ဂနွေလငြိမ်းချမ်းရေးမှာသူတို့လည်းဖွံ့ဖြိုးနိုင်ဖို့အတွက်ကျွန်တော်တို့ဘယ်လိုဆောင်ရွက်သွားမလဲဆိုတဲ့လုပ်ငန်းအစီအစဉ်ချက်ထားပါတယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ရဲ့စုဖွဲ့မှုကိုပြန်ပြီးသုံးသပ်တယ်ဒီငြိမ်းချမ်းရေးလုပ်ငန်းစုစိတ်သိစိတ်ဝတ်တစ်ခုနဲ့တစ်ခုအကြမ်းတမ်းမှာငြိမ်းချမ်းရေးလုပ်ငန်းစုဥဆောင်ဖို့အတွက် PPST ကိုဖွဲ့ဝင်လဲကျွန်တော်တို့ပြန်လည်ပြီးတော့ဖွဲ့စည်းခဲ့တယ်။နောက်တစ်ချက်ကတော့ကျွန်တော်တို့ဒီအမျိုးသမီးတွေပါလာနိုင်ဖို့အတွက်လဲမူလကကျွန်တော်သဘောတူထားတဲ့30ရာခိုင်နှုန်းပါလာနိုင်ဖို့အတွက်ကျွန်တော်တို့မှတ်တမ်းတည်ပြီးတော့ရှေ့ဆက်ပြီးတော့ဒီလိုအစီအစဉ်သွားသွားမယ်ဆိုတဲ့လုပ်ငန်းစုတွေလည်းချက်လည်ရှိပါတယ
်။ဒီအစည်းအဝေးမှာတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေအလုံးငြိမ်းချမ်းရေးလုပ်ငန်းစုမှာပါဝင်နိုင်ရေးအတွက်ဆွေးနွေးဆုံးဖြတ်ခဲ့ကြတယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ KNU ကရင်မျိုးရာစီယုံဒုဥက္ခဘသူစောကွယ်ထူးဝင်းကပြောပါရစေ။
ကျွန်တော်တို့ဂျားထဲမှာကအများသာဆက်သွယ်မှုရှိအောင်အဖွဲ့ရင်းရအစုဖွဲ့လိုက်ကျွန်တော်တို့ဆောင်ရွက်ဖို့အတွက်ဖြစ်ပါတယ်။သူတို့ဖြစ်မယ် UNF ရဲ့အဖွဲ့ဝင်တွေလည်းပြည့်စုံဖြစ်ပါပဲ။ကျွန်တော်တို့ရဲ့အခုပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစီရဲ့ဖြစ်ပေါ်တိုးတက်မှုတွေဖြစ်ဖြစ်ကျွန်တော်တို့ဒီကရှင်းပြရလို့အမြင်သဘောထားလို့ဆုစီတယ်။ညပိုင်းမှာပါတဲ့အဖွဲ့ဝင်အကုန်လုံးတော့အစုဖွဲ့နေတယ်မတွေ့သင့်ဘူးလေတဖွဲ့ချင်းဆိုလိုတဲ့သဘောကတစ်ချင်းလုံးရောရေးအဖွဲ့တွေလည်းအဲ့ဒါတဖွဲ့ချင်းတော့တွေ့တယ်လည်းရှိပါတယ်။ process မှာသူတို့ကလက်မှတ်မရေးထိုးနိုင်ပေမဲ့လည်းပါဝင်နေတဲ့အနေအထားရှိချင်အောင်ဆက်သွယ်မှုရှိလာတယ
်။ဒါပေမဲ့လည်း NCA လက်မှတ်ရေးသူပိသားဖွဲ့တွေအနေနဲ့ကလည်းအစိုးရတပ်မတော်ကြားနိုင်ငံရေးရတွေ့ဆုံဆွေးနွေးမှုမလုပ်နိုင်သေးသလိုငြိမ်းချမ်းရေးလုပ်ငန်းစဉ်အပိုင်းမှာလည်းဖော်ဆောင်နိုင်မှုအားနည်းနေစေချင်နေမှာရှိနေပါတယ်။လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတစ်ဆုပ်နေတဲ့အပိုင်းတွေကိုအစိုးရတပ်မတော်တိုင်းရင်းသားလက်နက်ကန်ဖွဲ့စည်းထိပ်ပိုင်းခေါင်းဆောင်တွေကြံအများဆုံးဆွေးနွေးညှိနှိုင်းဖို့လိုကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပူးစင်ကျုံးကပြောပါတယ်။
ကျွန်တော်တို့ NCA ကိုအခြေခံလို့မှသွားနေတဲ့ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲဟာကျွန်တော်ရက်တန်တလောက်ရှိနေတယ်ပြည့်စုံနေတယ်ကျွန်တော်အမြင်ရှိပါတယ်ဒီတို့တွေ့ဆုံပွဲတွေနောက်ကျွန်တော်တို့သားဆင်နိုင်ငံဆွေးနွေးပွဲတွေကျွန်တော်တို့လုပ်ခွင့်မရခဲ့တဲ့အနေအထားမျိုးမှာကျွန်တော်တို့ဒီရှေ့ဆက်သွားလို့မရတဲ့အနေအထားတည်းရဖြစ်ပေါ်တဲ့အတွက်ကျွန်တော်တမြင့်တာကျွန်တော်တို့ GPC ကိုလည်းနားထားတာကျွန်တော်အားလုံးပြည်ပြည်ဖြစ်ပါတယ်ဒါကြောင့်ဒါဒီကိုကြော်သွားနိုင်အောင်ပေါ့လေအောက်ခံတဲ့ဟိုသွားတဲ့အဖြစ်စင်မျိုးကတော့ကျွန်တော်တို့အလုပ်လောက်ရတာတော်တော်လေးခက်ခဲတယ်ကျွန်တော်တို့လုပ်မတွေ့ဘူးဆိုတဲ့အမျိုးမျိုးရှိတဲ့အတွက်ကျွန်တော်ထိပ်ပိုင်းမှာရှိနေတဲ့တမတော်အတောင်ရှိပုံပေါ်လေးနောက်တန်းတာလက်နက်ကဖွဲ့စီအတောင်ရှိပုံပေါ်လေးတွေ့ရှိပုံမှာအဲ့ဒီလိုဆုံးဖြတ်နိုင်တဲ့ပုံပေါ်လေးတွေ့ပြီးအဲ့ဒီအဖြစ်အပျက်ကိုအဖြေကိုကျွန်တော်ရှာဖို့ရအတွက်ဒီကနေ့ကျွန်တော်တို့ဆုံးဖြတ်ချက်တွေမှာချထားတာဖြစ်ပါတယ်
NCA လက်မှတ်ရည်သူသားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့ KNU ကရင်မျိုးရာစီယုံတို့ဟာမြန်မာတပ်မတော်နဲ့မကြာခဏဆူဆူလို့တိုက်ပွဲဖြစ်ပွားနေတာကြောင့်ငင်းချိုင်းရေလုံငန်းစဉ်ပိုင်းမှာတန်တရားဖြစ်เสียရမေကွန်းထုတ်เสียဖြစ်နေတယ်လို့တိုင်းသားလက်နက်ကိုင်ဖွဲ့တချို့ကရှုမြင်နေတာပါ KNU ကရင်မျိုးရာစီယုံဒုဥက္ခပသူစောကွယ်ထူးဝင်းကတော့
ကျွန်တော်ငင်းချိုင်းလုံငန်းစဉ်လုပ်တဲ့နေရာမှာလက်နက်ကိုင်ထိတွေ့မှုတွေကတော့လုံးဝချုပ်ငိမ့်ကြတဲ့အနေအထားတော့မရှိဘူးယော့နေလာတယ်လို့ပြောလို့ရပါလားဒီထိတွေ့မှုကလည်းနေရာအလုံးမှာဖြစ်တဲ့နေရာမဟုတ်ဘူး။တချို့နေရာမှာကျတော့သူကထိတွေ့ဆက်ဆံမှုကမရှိဘူးဆိုလို့ရှိရင်တစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာနဲ့ဆောင်ရွက်မှုကအဲ့ဒီ NC မှာပါတဲ့အတိုင်းညှိနှိုင်းမှုမရှိလို့ရှိရင်တော့ထိတွေ့မှုရှိတာ။ဒါပေမဲ့ဒီထိတွေ့မှုတွေကကျွန်တော်တို့ရေးချမ်းကိုပြက်ဖို့အတွက်ရည်ရွယ်ချက်မဟုတ်ဘဲနဲ့နားလည်မှုလွဲတယ်မှာဖြစ်ပေါ်တော့တဲ့ပြဿနာဖြစ်လို့ပြောလို့ရပါတယ်။
ICAP ရလနဲ့ကံဖွဲ့စည်းများထိပ်သီးခေါင်းဆောင်စည်းဝေးမှာရှေ့လွန်ငန်းစဉ်တွေဖြစ်တဲ့ငြိမ်းချမ်းရေးလွန်ငန်းစဉ်ဆိုင်ရာမဟာပြူဟာရေးဆွဲရေးကိစ္စ NCASEAO ရဲ့စုပွဲမှုကိစ္စလုပ်ငန်းလမ်းညွှန်ကိစ္စငြိမ်းချမ်းရေးလွန်ငန်းစဉ်အကောင့်အထည်ဖော်မှုရန်ရလိုက်တာဝန်ပေးအပ်ခြင်းကိစ္စရပေါ်အကြံပြုဆွေးနွေးတာပြုလုပ်ခဲ့သလိုလက်နက်ကံဖွဲ့တွေအလုံးငြိမ်းချမ်းရေးလွန်ငန်းစဉ်မှာပါဝင်ရေး BBSC ဖွဲ့တွေကိုပြန်လည်စုဖွဲ့ရင်းနဲ့အမျိုးသမီးစု30ရာခိုင်နှုန်းပါဝင်နိုင်ရေးအတွက်ဆုံးဖြတ်ခဲ့ကြပါတယ်ICA ပြည်ချလက်နက်ကံဖွဲ့စည်းထိပ်သီးခေါင်းဆောင်စည်းဝေးမှာ KNUG မျိုးရာစည်းယုံတောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC မြန်မာနိုင်ငံလုံးဆိုင်ရာဒီမိုကရက်တစ်ကျောင်းသားများတပ်မတော် APSDN မုံပြစ်တဲ့ပါတီ TGP Democracy Jobu Kyan Tamro Sada Powen Safo Powen Bare. Lashima, UNSC Powen Napone, UGLUSC, Wabi, Twisi, New Ye Tamro Usound, Yapai Mahame Powen Konafuha, Yamasuyan and Lamam Yetu Nine Deva Bukumia.
Nanko and the name people Tara Tabare.